တယောက်သမရတူအနေနဲ့မြန်မာနိုင်ငံကိုနှစ်ပေါင်း20အတွက်ပထမဆုံးအကြိမ်ဖြစ်သမရရှိချင်းပင်မြန်မာနိုင်ငံကိုမကြာခင်လာရောက်ဖို့ရှိနေတယ်လို့သိရပါတယ်။သမရရှိဟာ2009ခုနှစ်တုန်းကဒုတိယသမရအဖြစ်နဲ့မြန်မာနိုင်ငံကိုလာရောက်ခဲ့ဘူးလို့ကချင်မြစ်စုံစီမံကိန်းမှအဓိကလက်မှတ်ထိုးခဲ့တဲ့တရုတ်ခေါင်းဆောင်လည်းဖြစ်ပါတယ်။ဒီတစ်ခါသူခီးစဉ်အတွင်းအဓိကဘယ်လိုရည်မှန်းထားနိုင်သလဲ
ရုတ်နိုင်ငံရဲ့သမ္မတတယောက်အနေနဲ့နှစ်ပေါင်းများစွာအတွင်းမှာမြန်မာနိုင်ငံကိုပထမဆုံးသွားမှာဖြစ်တဲ့အတွက်ဒီခေတ်စဉ်ထူးခြားမှုကအဓိကဘာတွေရှိနေမယ်လို့ထင်လဲ
။ရှီချင်းဖင်ကဒီအာဆီယံနိုင်ငံတွေနဲ့ပတ်သက်လို့တော်တော်ကိုဂယုတဆိုင်စနစ်တကျသူကအင်းနီနာချင်းပေါ်လစီဆိုပြီးတော့အတော်ကိုစူးစမ်းပန်းစားတည်ဆောက်နေတာရှိတယ်။တခြားအထူးသဖြင့်အာဆီယံနိုင်ငံတွေရဲ့မှာအင်မတန်ဖွံ့ဖြိုးမှုအနေဆုံးဖြစ်တဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ပမာပြည်ရဲ့သူတော်တော်ဂယုဆိုင်ပါတယ်။အဲ့တော့ဒီထဲမှာသူမသွားရသေးတာပမာပြည်ပဲရှိတာ哦။ဒါကြောင့်မလို့ပမာပြည်ကိုသွားတယ်ထင်ပါတယ်။အချိန်အရာကြည့်ရတာတော့အချိန်ရွေးချယ်မှုကတော့ဗမာပြည်အတွက်ကလည်းအတော်ဟိုနိုင်ငံတကာဖီအားနဲ့အတော်ဒုက္ခရောက်နေတဲ့အချိန်ဖြစ်တော့ဒါကိုသူကသွားပြီးတော့ဟားပေးတဲ့သဘောနဲ့ဖြစ်နိုင်တယ
်ဟုတ်ကဲ့နောက်ထပ်ရထူးခြားမှုတွေရှိရမယ်ထင်ပါခင်ဗျာ
နောက်တစ်ခုကနိုင်ငံတကာကဗမာပြည်ပေါ်မှာဒီလောက်ဖီအားတွေများလာတာကိုအထူးသဖြင့်ကြောက်ဖြူရင်းနဲ့စိတ်ကမ်းကြောင်းလို့တည်ုပ်ကတွက်တယ်သူ့ကိုပြစ်မှတ်ထားတာလို့သတ်ပါတယ်ဒါကြောင့်မလို့ဒေါ်အောင်ဆန်းစုကြည်တို့ NLD အစိုးရဘက်ကသူ့အနေနဲ့ရည်တည်ပေးဖို့လိုတယ်လို့လည်းသတ်ပုံရပါတယ်ဒါကြောင့်မလို့ဟိုနိုင်ငံခြားရေးဝန်ကြီးဝိုင်းကြီးလည်းနှစ်ခါသုံးခါလောက်ရှိပြီလေသွားတာဒေါ်အောင်ဆန်းစုကြည်နဲ့ဆက်ဆံရေးလည်းတော်တော်ကောင်းအောင်တည်ဆောင်ထားတာဖြစ်တော့အဲ့ဒီအကြောင်းချက်တွေအကုန်ပါမယ်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီချောက်ချူစေကဲနဲ့ပတ်သက်ပြီးတော့ဘယ်လိုစိုးရိမ်မှုရှိရလဲ
ဒီလိုပါတရုတ်ပြည်ရဲ့ဒီပိုးလမ်းမစီမံကိန်းကြီးကအတော်အောင်မြင်လာတာ哦အဲ့တော့အတော်အောင်မြင်လာတော့ဒီချောက်ချူစေကဲကပထဝီနိုင်ငံရေးရခြင်းအချက်ချကြတဲ့နေရာလည်းဖြစ်တာ哦เนาะအဲ့ဒီနေရာမှာအဲတရုတ်အခြေချသွားမှာ哦အနောက်နိုင်ငံကတိတ်မကြိုက်ဘူးထင်တယ်ကြည်ရအိန္ဒိယအဲသမုဒ္ဒရာကိုထွက်ပေါက်လည်းဖြစ်တာ哦အဲ့တော့အဲ့ဒီဟာကိုဗမာအစိုးရကတိတ်လိုက်ရောလိုက်ပါဘူးလေအနောက်နိုင်ငံတွေကစိုးပုံရတယ်။ဒါကြောင့်မလို့ဒီရခိုင်ကိစ္စ၊ပင်ဂါလီကိစ္စဒီဟာတွေမှာတအားဖိအားပေးလာတယ်လို့ဒီကအတွက်ပုံရတယ်။ဒါကြောင့်မလို့ဒီကိစ္စတွေမှာသူကဝင်ပြီးတော့ဖြည့်ရှင်းတဲ့သဘောအားပေးတဲ့သဘောထောက်ခံတဲ့သဘောပြတာလို့လည်းထင်ပါတယ
်။ဟုတ်ကဲ့ဒီပိုလမ်းမကြီးနဲ့ပတ်သက်ပြီးတော့ဒီတရုတ်ဘက်ကစိုးရိမ်မှုပေါ့နော်အဓိကပါရှိမယ်လို့ထင်တယ
်။ပိုလမ်းမပေါ့နော် BRI စီမံကိန်းကတကယ်တော့ရှီချင်းဖင်ရဲ့ brain child ဖြစ်တာကိုအဲတော်အောင်မြင်နေတဲ့ဥမာအားဖြင့်ဒီဟိုယူရေးရှားတို့ပါတို့ပေါ့နော်ဟိုတရုတ်ပြည်ရဲ့အနောက်မြောက်ဘက်ကထွက်သွားပြီးဒီဥရောပကြီးရောက်တဲ့လမ်းတွေပါတွေတော်တော်ပြီးနေပြီနောက်တစ်ခါပါကစ္စတန်ဘက်ကလည်းတော်တော်ပြီးနေပြီအဓိကကဟိုလေးနိုင်ငံဖြတ်တဲ့အဲတရုတ်ကဘင်္ဂလားဒေ့ရှ်ရဲ့ပမာရဲ့အိန္ဒိယရဲ့အဲလေးနိုင်ငံဖြတ်တဲ့ဟာမှာနည်းနည်းအဖို့ထစ်တယ်နည်းနည်းရှိပုံရတယ်အဲ့တော့အိန္ဒိယဘက်ကလည်းသိပ်ပြီးတော့လူလူလာလာမရှိသေးဘူးဖြစ်တာကိုအဲ့ဒါကြောင့်ပမာပြည်ကိုလည်းစွဲဖို့အတွက်အဲ့ဒီဟာသွားပုံရတယ်ပမာပြည်ရဲ့ဒီစင်ညာလမ်းကိုလည်းတို့ကတော်တော်မြန်မာဆန်ဆန်ဖြစ်စေချင်တယ်ပုံရပါတယ်
ဟုတ်ကဲ့အဲ့တော့မြန်မာဆွေရအနေနဲ့ရောဘယ်လိုမျိုးထုတ်ပြန်တယ်ထင်လဲ
ချားနိုင်ငံကြီးကဒီလောက်စိတ်ပါလက်ပါမြုံနိုင်မရှိဘူးအဲ့တော့အခုလောလောဆယ်ကတော့ခြိသွက်လက်သွက်နဲ့စောစောစိတ်ပါလက်ပါမြုံနိုင်နေတာတရုတ်ပဲဖြစ်တော့အဲ့တော့ဗမာဆွေရအနေနဲ့ကျမတို့ကတခြားရွေးချယ်စရာလာမရှိဘူးလေသူများလာပြီးရွေးနှီးမြုံနိုင်ရင်ကိုယ်နိုင်ငံအတွက်ဘယ်လောက်ကြံမလဲကိုကဘယ်လောက်အကျိုးအမြတ်ရအောင်လုပ်နိုင်မလဲကြည့်ပြီးလက်ခံရမှာပဲ
ဟုတ်ကဲ့နောက်ဒီငင်းချင်းနဲ့ပတ်သက်လို့ရောတရားမှုပါရှိလာနိုင်မှာဖြစ်တယ်ခုရှိစေ
။အဲဒါကတော့တူပါအစိုးရကပြောပြသားကြ။ဗမာပြည်မှာငញ្ញာရေးမရလို့ကတော့ကြာဆုံးနိုင်ငံကြီးဖြစ်မှာ၊သူကြာဆုံးနိုင်ငံဖြစ်သူတနိုင်ငံနဲ့ဖြစ်မှာမဟုတ်ဘူး။ဂျန်နဲ့နိုင်ငံတွေပါဆွဲချသွားမှာလို့ပြောတော့ဒီဗမာပြည်ရဲ့ငញ្ញာရေးကိစ္စလေးထဲမှာလည်းသူကိုယ်တိုင်ပါဝင်နေမှာပါပဲ။သူလည်းဒီကိစ္စကိုထဲထဲဝင်ဝင်ဝင်ကူပါပါပဲဒီမှာ။
တရုတ်သမ္မတရှီဂျင်ပင်ခီးစဉ်ရဲ့အသေးစိတ်နဲ့ပတ်သက်လို့မြန်မာဘက်ကရောတရုတ်အစိုးရဘက်ကပါထုတ်ပြန်ကြေညာထားတာမရှိသေးပါဘူး။ဒါပေမဲ့အခု January လအတွင်းမှာပဲခီးစဉ်ဖြစ်လာနိုင်တယ်လို့မျှော်လင့်ရပါတယ်ရှင်။